ဒီသတင်းပါ English American ဆက်ကန်တာမှာတရားမျှတာတယ်လို့ဒီပင်ရတယ် fair ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း fair shot
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက fair fair ကတရားမျှတာတာ shot shot ကဖြစ်တာဆိုတော့စစူးထူငယ်တိုက်ရိုက်ဒီပေကတော့မျက်မျှတာတာဖြစ်တာပေါ့ဒီနေရာမှာ shot ဆိုတဲ့ပြစ်တဲ့ဒီပေရတဲ့စကလုံးဟာနေ့စဉ်ပွားမှာတော့အခွင့်အရေးလုတ်ပိုင်권ကိုတင်စားပြောထားတာဖြစ်တဲ့အတွက်ကြောင့် idiom ဆိုတဲ့တော်ပိုက်ဒီပေကတော့မျှတာတဲ့အခွင့်အရေးရရှိဖို့ဖြစ်ပါတယ်လူတို့အနေနဲ့သူ့အတိုင်းတရားသူ့လုတ်ပိုင်권ရှိတယ်လျောက်လုတ်ခွင့်ပေးတာမျိုးကိုလည်းဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The president said in his State of the Union speechEveryone should be given a fair shot to afford college.
တက္ကသိုလ်ပညာရေးတက်နိုင်ဖို့လူတိုင်းကိုကြိုးစားနိုင်ဖို့ခွင့်လန်းဖန်တီးပေးတဲ့နယ်လို့သမရကသူ့ရဲ့နိုင်ငံတော်ချေပြမိကွန်းမှာပြောခဲ့တယ်လေလို့ထိပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The president said in his State of the Union speech, everyone should be given a fair shot to afford college.
ခုဆက်လက်တင်ပြပေးမှာကတော့
One's fair share.
ဖြစ်ပါတယ်. O-N-E apostrophe S, one's ကဒီဦးတယောက်ရဲ့ F-A-I-R, fair ကမျှတာတာ S-H-A-R-E, share ကဝေပုံကြဆိုတော့စကူထုံရဲ့တိုက်ရိုက်ဒီပဲကတော့လူတဦးအတွက်မျှတာတဲ့ဝေပုံကြဖြစ်ပါတယ်. idiom ဆိုတဲ့တော့ဝိုက်ဒီပဲကလည်းသိမကွာလှပါဘူး.လူတဦးအနေနဲ့ရသင့်ရထိုက်တဲ့ဝေပုံကြ.တနည်းယူသင့်ယူထိုက်တဲ့တာဝန်ကိုလည်းဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John should do his fair share of work in helping to clean the house
John နေနဲ့အင်ကိုရှင်းရမှာသူလုတ်တင်လုတ်ထိုက်တာကိုတော့လုတ်ပေးတင်တယ်လို့ဒီပေရပါတယ် George Cooper ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John should do his fair share of work in helping to clean the house
ခုနောက်ဆုံးတင်ပြပေးမှာကတော့
Fair shake.
ဖြစ်ပါတယ်. F-A-I-R, fair ကမျှတာတာ. S-H-A-K-E, shake ကလှုပ်တာဆိုတော့စကူခွန်ရဲ့တိုက်ရိုက်ဒီပေကတော့မျှတာစွာလှုပ်တာဖြစ်ပါတယ်. ဒီအသုံးဆင်းသက်လာတာကတော့1900ခုနှစ်များကအမေရိကန်ပြည်ထောင်စုမှထိုစဉ်ကဝီစကီအရက်တွေကိုအခွန်တိုးကောက်လို့အရက်အတုတွေပေါ်ရာကနေအရက်စင်စီဆိုတဲ့ဟာကိုစစ်ဆေးရာကနေဆင်းသက်လာတယ်လို့ဆိုပါတယ်.ဝီစကီရဲ့ကောင်းမကောင်းစစ်မစစ်ဆိုတာသိနိုင်ဖို့ပလင်းထဲကအရက်ကိုနောက်တပြင်းနဲ့နည်းနည်းရောထည့်ပြီးတော့2စက္ကန့်3စက္ကန့်လောက်လှုပ်ကြည့်ရင်အမြုပ်တွေပေါ်လာပြီးအဲ့ဒီအမြုပ်တွေကချက်ချင်းပြောက်သွားလို့ရှိရင်အဲ့ဒီအရက်ကစစ်တယ်လို့ဆိုပါတယ်တကယ်လို့အမြုပ်တွေကတော်ရုံနဲ့မပြောက်ဘူးဆိုရင်တော့အရက်ကရောထတာများပြီးတော့မစစ်ဘူးလို့ယူဆတဲ့ဒလိကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့် fair shake ကတော့ပလင်းနဲ့ထည့်ပြီးတော့လှုပ်တင်သလောက်လှုပ်ဖို့ကိုဆလိုတာဖြစ်ပါတယ်ဥမာဖြင့်နင်းနေလှုပ်ရင်အပြုတ်သိမ့်မထွက်ပဲများများလှုပ်ရင်အမြုပ်သိမ့်ထွက်မှာမို့အပြေမှန်ထွက်နိုင်ဖို့ကလှုပ်တင်လှုပ်ထိုက်တော့လှုပ်ရမှာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကလည်းရှင်းပါတယ်လူတူးအနေနဲ့သူ့ရဲ့အရေးချင်းအစ်စ်ကိုပြနိုင်ဖို့အတွက်ရတင်ရထိုက်တဲ့အခွင့်အရေးကိုရဖို့လိုတာဖြစ်ပါတယ်သူ့ကိုလည်းပေးဖို့လိုတာလည်းဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The students were very grateful to their science teacher for giving them a fair shake in class activities.
ကျောင်းသားတွေကအတန်တွင်သင်ခန်းစာတွေလုပ်ရမှာသူတို့သိပ္ပံဆရာကအမြဲပဲအားလုံးကိုမျက်မျက်တတအခွင့်အရေးပေးတဲ့အတွက်သိက္ခာကျေးဇူးတင်ကြတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The students were very grateful to their science teacher.For giving them a fair shake in class activities.
ဒီတင်ပါ fair ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
fair shot, fair share, fair shake.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။